ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်ဖြတ်မှုတွေ၊မရေကျင်းမှုတွေနဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အိမ်တွေမိရှုမှုစတဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွတ်ဆွဲချက်တွေနေ့စဉ်နဲ့အများရှိနေတယ်လို့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇိုင်းအယ်ဟူဆိုင်ကပြောကြားလိုက်ပါတယ်ရခိုင်ပြည်နယ်ပြည်ပခါနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့လက်တလောကင်တွယ်ဖြည့်ရှင်းတဲ့ပုံမှာအားနည်းချက်တွေရှိနေတာကြောင့်နိုင်ငံတွင်းသာမကဒေသတစ်ခုလုံးကိုပါရိုက်ခတ်လာနိုင်တဲ့အကြောင်းလဲသတိပေးလိုက်ပါတယ်မြန်မာအစိုးရဘက်ကတော့နိုင်ငံတကာဥပဒေစံနှုန်းတွေနဲ့အညီအလေးနဲ့ထားကင်တွယ်ဖြည့်ရှင်းနေကြောင်းပြောဆိုထားပါတယ်ရခိုင်အရေးမှာမြန်မာအစိုးရဘက်ကထိရောက်မှုရှိအောင်ဘယ်လိုဆောင်ရွက်သင့်ပါသလဲမိုင်းအင်ဂျင်နိုင်ဆက်လက်တင်ပြမှာပါရှင်
ရခိုင်ပြည်နယ်မြောက်ပိုင်းကစိုးရိမ်စရာအခြေအနေတွေသတင်းတွေကိုကုလသမဂ္ဂဘက်ကနေ့စဉ်ရရှိနေတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအစ်အယ်ဟူဆိန်ကပြောဆိုခဲ့တာပါ။ဒါ့အပြင်ကုလသမဂ္ဂအနေနဲ့တွားရောက်စုံစမ်းခွင့်ပြုဖို့အစဉ်တစိုက်တောင်းဆိုချက်ကိုအခုချိန်ထိမြန်မာအစိုးရကခွင့်မပြုသေးတဲ့အပေါ်မှာအလွန်စိတ်ပြတ်မိကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံရဲ့ပြောခွင့်ရအမျိုးသမီးကမနေ့ကအခုလိုပြောသွားပါတယ်
The High Commissioner today warns that the government of Myanmar warns the government of Myanmar that it's short-sighted counterproductive
အခြေအနေအဆိုးဆုံးဖြစ်နေတဲ့နေရာတွေစီတခြားလွတ်လပ်တဲ့လေလာစောင့်ကြည့်သူတွေတွားခွင့်ပြုဖို့ခွင့်မပြုတာအပါဝင်ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာအပေါ်မြန်မာအစိုးရကအမြင့်ကျင်းစွာအကျိုးမဲ့စွာအပြင်အကျဉ်းတရားကင်းစွာကင်တွယ်နေမှုတွေကမြန်မာနိုင်ငံအတွက်သာမကဒေသအတွင်းရေရှည်ကြီးမားတဲ့ကြေရိုက်ခမှုတွေရှိလာနိုင်တယ်လို့လူအခွင့်အရေးကော်မရှင်နာမင်းကြီးကမြန်မာအစိုးရကိုတတိပေးပါတယ်
အထူးသဖြင့်အရင်သမရဦးသိန်းစိန်ဦးဆောင်နဲ့အရက်သားတပိုင်းအစိုးရလက်ထက်2012ခုနှစ်မှာစတင်ဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးခွဲခြားမှုအခြေခံနဲ့ပဋိပက္ခဟာနှစ်နဲ့ချီကြာမြင့်ခဲ့ပြီးဒေါအောင်ဆန်းစုကြည်ဦးဆောင်နဲ့အရက်သားအစိုးရတက်လာချိန်မှာအခြေအနေပိုးပြီးဆိုးလာခဲ့တာပါဒီအခြေအနေမှာမြန်မာစစ်တပ်ကအင်အားအလွန်အကျွံအသုံးပြုပြီးဒေသခံမွတ်စလင်အရက်သားတွေကိုပါနှင်းပန်းနှိပ်စက်မှုတွေရှိနေကြောင်းထောင်နဲ့ချီတဲ့ဒုက္ခသည်တွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နယ်စပ်မှာခိုးလုံနေရကြောင်းကုလသမဂ္ဂကထောက်ပြပြောဆိုနေတာဖြစ်ပါတယ်။အခုလိုနိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်နိုင်ငံတကာမှာဩဇာကြီးတဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာဒီလိုအခြေအနေတွေရင်ဆိုင်နေရတဲ့ပေါ်စိတ်မကောင်းဖြစ်မိကြောင်းအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကဂျော့ချ်တောင်းတက္ကသိုလ်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးဘာသာရေးဆိုင်ရာပါမောက္ခChristina Finn ကအခုလိုပြောပါတယ
်. I find it really sad that the government is handling the situation.
လက်ရှိမှာအစိုးရကအခြေအနေကိုဒီလိုပုံစံမျိုးကင်တွယ်နေတဲ့အပေါ်ကျွန်မစိတ်မကောင်းပါဘူး။နှစ်ပေါင်းများစွာဖိနှိပ်ခံခဲ့ရတဲ့မြန်မာနိုင်ငံကိုသူ့ရဲ့တန်ဖိုးတွေနဲ့လူမျိုးပေါင်းစုံဘာသာပေါင်းစုံရောရှက်နေထိုင်တဲ့နိုင်ငံတစ်ခုအဖြစ်ဒေသရင်းမှသာမကတကမ္ဘာလုံးကအသိအမှတ်ပြုတာကိုလူတွေကမြင်ကျင်ကြလို့ပါ။
ရခိုင်အရေးကိစ္စနဲ့ပတ်သက်လို့လေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်အာဆီယံနိုင်ငံသားဝင်ကြီးတွေကိုဒီဇင်ဘာလ19ရက်နေ့မှာအလွတ်တဘောတွေ့ဆုံဆွေးနွေးဖို့ဖိတ်ကြားထားတာပါအဲ့ဒီတွေ့ဆုံပွဲကနေရခိုင်ပြည်နယ်မှာစစ်တပ်ရဲ့လှုပ်ရှားမှုတွေရှော့ချပြီးအခြေအနေပြန်လည်တည်ငြိမ်တိုးတက်ရေးဘက်ကိုဥတီနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းခရစ်စတီနာဖင်ကဆိုပါတယ်လက်ရှိရခိုင်မှာဖြစ်နေတဲ့ပဋိပက္ခမှာဒေသခံတွေလိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထိထိရောက်ရောက်ပေးနိုင်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေကိုတွားခွင့်ပြုတင်ကြောင်းခရစ်စတီနာဖင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ Well, I think it's good that they have set up their own commission to investigate and that they are
အခြေအနေတွေကိုစုံစမ်းဖို့အစိုးရကစုံစမ်းရေးကော်မရှင်ဖွဲ့တယ်။အစိုးရအာဏာပိုင်တွေနဲ့အတူသတင်းတောက်တွေပါတဲ့အဖွဲ့ကိုတွားလည်လာခွင့်ပြုမယ်ဆိုတာတွေကကောင်းပါတယ်။ဒါပေမဲ့အခြေအနေတွေကိုလည်လာတာထက်အဲ့ဒီမှာရှိနေတဲ့သူတွေကိုအကူအညီပေးနိုင်ဖို့ကအရေးကြီးပါတယ်။သူတို့တွေနိုင်ငံသားဖြစ်ခွင့်ရှိတယ်မရှိဘူးဆိုတာတဲ့သူတို့ဟာလူသားတွေပါသူတို့အနေနဲ့အစားအသောက်နေစရာနဲ့အချမ်းမာရေးဆောင်ရှားမှုတွေရတတ်ပါတယ်သူတို့အသက်အန္တရာယ်ကိုစိုးရိမ်မနေသင့်ပါဘူးအဲ့လိုဖြစ်အောင်အစိုးရကလှုပ်ပေးဖို့လိုအပ်ပါတယ်လူသားချင်းစာနာမှုအကူအညီတွေပေးတဲ့အဖွဲ့တွေကိုတွားခွင့်ပြုရမယ်လူတွေအနေနဲ့သူတို့အသက်အန္တရာယ်အတွက်စိုးရိမ်စရာမလိုဘဲနေထိုင်နိုင်ဖို့လိုအပ်ပါတယ်အဲ့ဒီနေရာမှာလွတ်လွတ်လပ်လပ်သွားလာနိုင်ပြီးတော့အခြေအနေကိုဗတ်မလိုက်စောင့်ကြည့်နိုင်မဲ့သူမျိုးရှိမယ်ဆိုရင်အဲ့ဒီမှာရှိနေကြတဲ့သူတွေဘက်ကပို့ပြီးတော့လုံခြုံတယ်လို့ခံစားရပါလိမ့်မယ်။နိုင်ငံသားသားမှဖြစ်စရာမလိုပါဘူး။ပြည်ရင်းကဗတ်မလိုက်အဖွဲ့မျိုးတွေကလည်းဖြစ်လို့ရပါတယ်။လက်ရှိမှာလို့စစ်တပ်ကလူအခွင့်အရေးချိုးဖောက်မှုတွေကိုမလုပ်တော့ဘူးဆိုတာနဲ့တင်မဟုတ်ဘဲလူတွေနဲ့လွတ်လွတ်လပ်လပ်တွေးဆမေးမြန်းနိုင်သူတို့တွေးရှိမှုတွေကိုလွတ်လွတ်လပ်လပ်ပြန်ပြောပြနိုင်မဲ့အဖွဲ့မျိုးတွေကိုအစိုးရကတွားခွင့်ပြုသင့်ပါတယ်။
လက်ရှိအခြေအနေမှာတော့လုံခြုံရေးအရာနိုင်ငံတကာအဖွဲ့အစည်းတွေကိုရခိုင်ဒေသဘက်ကိုတွားခွင့်မပြုနိုင်သေးဘူးလို့မြန်မာအစိုးရကတော့တုံ့ပြန်ထားပါတယ် ဒါပေမဲ့သတင်းထောက်တချို့ကိုလာမယ့်ဒီဇင်ဘာလ19ရက်နေ့ကနေ22ရက်နေ့အထိအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့မောင်တော်ဒေသဘက်ကိုပထမဆုံးချိန်တွားရောက်ခွင့်ပြုမှာဖြစ်တယ်လို့သမရယုံညွှန်ကြားမှုဥစော်ထီက VOE ကိုပြောပါရယ်။ကြံကြားရေးဝန်ကြီးဌာနကဥဆောင်ပြီးပြည်ရင်းပြည်ပသတင်းထောက်စုစုပေါင်း73ကိုခေါ်သွားမဲ့အစီအစဉ်မှာပြည်ပသတင်းဌာနတွေဖြစ်တဲ့ BBC နဲ့ VOE တို့ကတော့ဒီတချိန်မှာပါဝင်ခွင့်ရမှာမဟုတ်ဘူးလို့ပြန်ကြားရေးဝန်ကြီးဌာနဒုတိယအမြဲတမ်းအတွင်းဝင်ဦးမျိုးမြင့်မောင်ကပြောပါရယ်ရှင်။